ီးတဲ့ဒီဇင်ဘာလထဲမှာစစ်တပ်ကဖမ်းထားတဲ့မွန်ဂိုဒေသကကချင်တင်းတောက်ဆရာတော်နှစ်ပါးရဲ့အခြေအနေကိုစိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ရှိသူတဦးကပြောပါတယ်။သူတို့နှစ်ဦးကိုပုံမှန်18နှစ်မြင်ဆောင်1 18နှစ်မြင်ဆောင်2မတရားအတင်းဆက်သွယ်မှုတို့နဲ့အမှုဖွင့်ထားတာကြောင့်ဘာသာရေးဆရာတော်တွေကိုအခုလိုပုံမျိုးပုံမှားတွေနဲ့အမှုမဆွဲဆိုတင်ဘူးလို့ KBC ကပြောခွင့်ရပုဂ္ဂိုလ်ကလည်းတုံ့ပြန်ထားပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသမှာသတင်းတောက်တွေနဲ့ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ကတင်းထောက်ဆရာတော်နှစ်ပါးကိုစစ်တပ်ကထိန်းသိမ်းခဲ့ပြီးတော့မတရားအသင်ပုံမှားတွေနဲ့အမှုပွင့်ထားပါတယ်။သူတို့နှစ်ဦးပျောက်ဆုံးသွားတဲ့ဒီဇင်ဘာလ24ရက်နေ့နောက်ပိုင်းစစ်တပ်ကဖမ်းဆီးထားတာမဟုတ်ဘူးလို့သမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါ။ဒါပေမဲ့လို့ဇန်နဝါရီလ19ရက်နေ့မှာစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အကြောင်းပြောဆိုထားပြီးတော့အခုဆိုရင်တော့မူဆေရက်စခန်းမှာထားရှိထားတာပါ။အခုလိုခရီးရန်ဘာသာရေးဆရာတော်နှစ်ဦးဖမ်းဆီးခံရတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကVOE ကိုပြောပါတယ်
။ Indications the two Kachin Baptist Convention officials were detained by the Myanmar military.
ဒီမှာစစ်တပ်ကကချင်းနှချင်းခရီးရန်အတင်းတော်ရဲ့တင်းတောက်ဆရာတဦးကိုဖမ်းဆီးခဲ့တာဟာ charge ဖျားရှိခုအကြောင်းကိုစစ်တပ်ကဘုံကျဲဖျက်ဆီးခဲ့တယ်ဆိုတော့ဆွတ်ဆဲချက်နဲ့ပတ်သက်ပြီးတော့တင်းတောက်တွေရဲ့စုံစမ်းမေးမြန်းတာကိုဖြေကြားခဲ့တာနဲ့တော့အ ਨੇ စုံတစ်စိတ်တစ်ပိုင်းဆက်ဆက်နေတဲ့လက္ခဏာတွေ့ရတဲ့အတွက်အလေးနက်စိုးရိမ်မကင်းဖြစ်ရပါတယ်။ပျောက်ဆုံးနေတဲ့ကချင်းတင်းတောက်ဆရာတဦးကိုစစ်တပ်ကဖမ်းတာမဟုတ်ပဲ KIA ကခေါ်ဆောင်သွားတာလို့အရင်တလောကမြန်မာဆိုရကနေလူသိချင်းကြဆွတ်ဆဲခဲ့တာလည်းရှိတဲ့အတွက်စိတ်ပူမိပါတယ်။အခြေခံလွတ်လပ်ခွင့်ကိုကာကွယ်ပေးဖို့နဲ့တရားဥပဒေစိုးမိုးရေးမှလူမှုယုံကြည်မှုတိုးလာစေဖို့အတွက်ဒီအမှုကိုတရားကံတွယ်ဖို့အရေးကြီးပါတယ်။ဒီအဖမ်းခံရတဲ့အမှုနဲ့ပတ်သက်ပြီးတော့အချိန်နဲ့တပြေးညီမှန်ကန်တဲ့နည်းလမ်းနဲ့ကံတွယ်ဖို့ပြက်ကွက်ခဲ့တာနဲ့အမျှမြန်မာစစ်တပ်ကအခုဖမ်းဆီးတဲ့အပေါ်မှာစိတ်အနှောင့်အယှက်ဖြစ်ရပါတယ်။
လက်ရှိမှာမူဆယ်ရက်စကတ်မှာရောက်ရှိနေတဲ့ကချင်တင်းထောက်ဆရာတော်နှစ်ပါးဦးထွန်းနော့နောင်လန်းနဲ့ဦးလန်ကျော်ကမ်ဆန်းတို့ကိုမတရားအသင်ဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားဆက်ခွင့်တက်ဆက်ခွင့်နှစ်တို့နဲ့အမှုဖွင့်ဆိုထားတာပါသူတို့နှစ်ဦးရဲ့အခြေအနေနဲ့ပတ်သက်လို့မူဆယ်မျိုးမစခန်းဘူးဒူရဲမှုဦးအေးမြင့်ကအခုလိုပြောပါတယ
်။အော်လောလောဆယ်တော့ကျွန်တော်တို့မတရားသင်အုပ်ဦးတွေပုံမှားဆက်ခွင့်တက်မြေဆောင်ဆက်ခွင့်နှစ်နဲ့တော့အမှုဖွင့်ထားတယ်ဗျာ။ဒီအယုံရောက်တော့မှပဲသူတို့တစ်ဖက်ရှင်းနေနေနဲ့ဟိုဟာပြုမယ်နဲ့တူပါတယ်အခုလောလောဆယ်တော့ကျွန်တော်တို့ရှိမှာဘာမှအကြောင်းကြားထားတာမရှိဘူး
သူတို့နှစ်ဦးကိုလာမယ့်ဖေဖော်ဝါရီလပထမပတ်အတွင်းမှာတရားရုံးမှာစစ်ဆေးသွားမယ်လို့ဦးအမြင့်ကပြောပါရယ်။လက်ရှိမှာတော့မူဆယ်မြို့နယ်ရဲစခန်းမှာပဲထိန်းသိမ်းထားပြီးမိသားစုဝင်တွေနဲ့လည်းတွေ့ခင်ရတယ်လို့ဆိုပါရယ်။အခုလိုတင်းထောက်ဆရာတော်နှစ်ပါးကိုဘာပုံမှန်တွေနဲ့အမှုဖွင့်ဆိုထားတယ်လဲဆိုတာကိုလက်ရှိအချိန်ထိတိတိကျကျမသိရသေးဘူးလို့ဆိုပေမဲ့ဘာသာရေးဆရာတော်တွေကိုမတရားသင်ပုံမှန်တွေနဲ့အမှုဆဲဆိုတာတွေတရားဆွဲဆိုတာမျိုးတွေတော့မဖြစ်သင့်ဘူးလို့ KBC ကချင်ခရီးရနှစ်ချင်းအဖွဲ့ရုပ်ရဲ့အတွင်ရေမှုဆရာတော်ဦးဆောင်ရာကမိန်ပါတယ
်ကျွန်တော်တို့မျှော်လင့်တာကတော့ကျွန်တော်တို့ဘာသာရေးဆရာတွေကိုဆက်ကွန်တက်နဲ့ဖားမယ်ဆိုတာမျိုးတော့မဖြစ်စေချင်ဘူ
းခရစ်စမတ်နေ့မတိုင်ခင်ကလေးကပျော်ဆုံးသွားတဲ့တင်းထောက်ဆရာတော်နှစ်ပါးဟာမွန်ဂိုမျိုးမှာရောက်ခဲ့တဲ့သတင်းတောက်တွေနဲ့စစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်အခုလိုမျိုးဖမ်းဆီးခံရတာဖြစ်တယ်လို့ကချင်ရက်ဖက်လူအဖွဲ့အစည်းတွေကပြောဆိုကြပါတယ်ဒါပေမဲ့လို့စစ်တပ်ဘက်ကတော့သူတို့နှစ်ဦးဟာမိုကိုတိုက်ပွဲအတွင်းတမရစစ်ကြောင်းလှုပ်ရှားမှုတွေကိုလက်နက်ကင်အဖွဲ့ထံကိုသတင်းပေးပို့တာငွေကြေးထောက်ပံ့ပေးတာပြည်ပမီဒီယာတွေနဲ့ချိတ်ဆက်ပြီးတော့တမရအပေါ်မှာနိုင်ငံတကာနဲ့လူထုအထင်လွဲမှားစေအောင်မဟုတ်မမှန်လှုပ်ကြံဝါဒဖြန့်တာတွေနဲ့လက်နက်ကင်တပ်ဖွဲ့တွေအတွက်လူသစ်စုဆောင်းပေးတာတွေကိုပြုလုပ်ခဲ့တယ်ဆိုပြီးတော့သတင်းထုတ်ပြန်ထားတာပါသူတို့နှစ်ဦးရဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားသူတွေအဖွဲ့တွေကလည်းစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းပြောဆိုထားတယ်လို့ KBC ဘက်ကလည်းအသင်းတော်ကဘာသာရေးဆရာနဲ့အူပြောဆုံးနေခဲ့တဲ့အမှုနဲ့ပတ်သက်လို့အမြန်ဆုံးစုံစမ်းဖော်ထုတ်ပေးဖို့နိုင်ငံတော်တုံ့တာထံကိုဇန်နဝါရီလ9ရက်နေ့ကတင်ပြတောင်းဆိုထားပါတယ်ခင်ဗျ